ယနေ့နိုင်ငံမှာဒီနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူနောက်ထပ်6ဦးတွေ့ရှိခဲ့တာကြောင့်ဒါဟာ3လအကြာမှာပထမဆုံးအကျဉ်းရောဂါပိုးပြန်ကူးစက်လာတာဖြစ်ပြီးတော့ကူးစက်မှုတွေဘလို့ဖြစ်လာသလဲဆိုတာသိရမကန်နိုင်သေးဘူးလို့အာနာဘိုင်းကြီးကပြောပါတယ်။နောက်ထပ်ကူးစက်သူတွေက6ယောက်ကဒနိုင်းမျိုးကဖြစ်ပြီးတော့ကျန်တဲ့1ယောက်ကတော့ဟနွိုင်းမျိုးကဖြစ်တယ်လို့ကျန်းမာရေးအာနာဘိုင်းကြီးကပြောပါတယ်။တခြားမျိုးတွေနဲ့ခရိုင်5ခုမှာလည်းဗိုင်းရပ်စ်ပြန့်နှံ့ခဲ့တာကြောင့်ပြီးခဲ့တဲ့သတင်းဘက်ကစလို့ကူးစက်ခံသူ43ယောက်ရှိသွားပြီဖြစ်ပါတယ်။တိုင်းလက်ခရိုင်မှာတော့တရောင်းနဲ့တရောင်းခက်ခွာခွာနေဖို့မဖြစ်မနေဖွင့်ဖို့မလိုတဲ့လုပ်ငန်းတွေကိုမဖွင့်ဖို့နဲ့လူ20ထက်ကျော်ကြီးမစုဝေးကြဖို့ကိုအမိန့်ထုတ်လိုက်သလိုဒနိုင်းမျိုးနာကခရိုင်နေမှာလဲဆန်းကြီးတွေကိုပိတ်လိုက်ပြီးတော့စီးပွားရေးလုပ်ငန်းတွေကိုလည်းကန့်သတ်လိုက်ပါတယ်။အိန္ဒိယနိုင်ငံမှာတော့လုပ်ငန်းတွေ14နာရီအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ5000ကျော်ရှိတယ်လို့ဒီနေ့မှပြောပါတယ်။ဒါဟာအိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူတရက်ထဲ5000ကျော်တာပထမဆုံးအကျဉ်းဖြစ်ပြီးတော့ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း15,800ကျော်သွားပြီဖြစ်ပါတယ်။သေဆုံးသူနောက်ထပ်985ယောက်ရှိတာကြောင့်ဘူးဆိုရင်တနင်္ဂနွေလုံးမှာဗိုင်းရပ်စ်ကြောင့်သေဆုံးသူဟာ3000ကျော်နီးပါးရှိသွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါပြင်ရောဂါသက်သာပျောက်ကင်းလာသူ1000ကျော်ရှိပြီးတော့ရာဂိုင်းလုံးအဖြစ် 64.4 ရာဂိုင်းလုံးရှိတာကြောင့်ရောဂါပျောက်ကင်းလာသူလည်းတိုးလာနေတယ်လို့ပြောပါတယ်။အိန္ဒိယဟာကမ္ဘာပေါ်မှာအမေရိကန်နဲ့ဘရာဇီးလ်နိုင်ငံပြီးရင်ဗိုင်းရပ်စ်ကူးစက်မှုတတိယအများဆုံးနိုင်ငံဖြစ်ပါတယ်။တရုတ်နိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်ခံသူ105ယောက်တွေ့ရှိခဲ့ပြီးတော့96ယောက်ကနိုင်ငံနောက်ပိုင်းရှင်ကျန်းပြည်နယ်ကဖြစ်ပါတယ်။၃ယောက်ကတော့လျောင်နှင်းပြည်နယ်ကဖြစ်ပြီးတော့တယောက်ကတော့ဘေကျင်းကပါကျန်တဲ့၃ယောက်ကတော့ဒီဘက်ကပြန်လာတဲ့သူတွေဖြစ်တယ်ဆိုပြီးတော့ပြောပါရစေခင်ဗျာ။